2019ခုနှစ်ကိုနှင်းချရည်နှစ်အဖြစ်တမျောမှန်းထားတဲ့အတိုင်းဆောင်ကြီးနိုင်အောင်ကြိုးပမ်းကြဖို့နိုင်ငံတော်သမ္မတကပြောဆိုလိုက်ချိန်မှာပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းတိုင်းပြည်နှင်းချမှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့နှင်းချရည်ရအောင်နိုင်ငံသူနိုင်ငံသားတွေဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်ဒီလိုတဲ့တိုင်းပြည်လုံးစီမီငိမ့်ပြီးတော့နှင်းချရည်နှစ်အမှန်တကယ်ဖြစ်ဖို့ဆိုရင်အစိုးရတပ်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားစစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့အလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာဖို့ကအဓိကအရေးကြီးဆုံးဖြစ်တယ်လို့တိုင်းရင်းသားတွေကသုံးသပ်ပါတယ်အသေးစိတ်ကိုတော့မဆူမုံကဆက်ပြောပြပါမယ်ရှင်
NND ဦးဆောင်တဲ့ရတအစိုးရလက်ထက်မှာဒီမိုကရေစီအသွင်ကူးပြောင်းနိုင်ရေးနဲ့ပြည်ပြေပြောင်းလဲရေးတွေလှုပ်ဆောင်နေချိန်မှာတိုင်းပြည်ရဲ့ငြိမ်းချမ်းရေးကိုအဓိကဦးစားပေးဖော်ဆောင်မယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ရောနိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပါအလေးနက်ထားပြောဆိုထားတာပါနှစ်သက်ကူးဆူတောင်းမှာတော့နိုင်ငံတော်သမ္မတကနိုင်ငံတော်အစိုးရအနေနဲ့အမျိုးသားရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်တရက်ပေါ်ပေါက်ရေးတွေကိုအကောင်အထည်ဖော်ဆောင်ရွက်နေပြီးနိုင်ငံသူနိုင်ငံသားအတွက်ရလက်ကောင်းနေဖော်ဆောင်နိုင်မဲ့2019ခုနှစ်ကိုငိမ့်ချရင်နှစ်အဖြစ်မျှော်မှန်းထားတယ်လို့မိကွန်းပြောထားပါဗျ။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကလည်းငိမ့်ချရင်ဟာအရေးကြီးကြောင်းနဲ့တိုင်းပြည်ငိမ့်ချမ်းမှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့ငိမ့်ချရင်ရအောင်စ조사သွားကြဖို့နိုင်ငံကိုနှစ်သက်မှာတိုက်တွန်းထားပါဗျ။
နိုင်ငံသားအားလုံးပါနေတော့လာမဲ့2019နှစ်မှာလည်းကျော်လွန်နေမှာစီးလို့စစ်မှုကောင်တောင်းပါတယ်။နောက်တစ်ခုကလည်းငိမ့်ချရင်ပေါ့ငိမ့်ချရင်အရေးကြီးပါတယ်။တိုင်းပြည်နေညမှာတိုင်းပြည်ထိုးတဲ့မှာဖြစ်ပါတယ်။ဒါကြောင့်အဲဒီခုနပြောတဲ့ခွန်အားတွေနဲ့တူညဉ့်ညံရေးလည်းကြောင့်ထူသားသွားကြဖို့လည်းစွန့်မကောင်းတောင်းပါတယ်။
အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုတိုက်တွန်းနေတာနဲ့ပတ်သက်လို့တိုင်းရင်းသားတွေဘက်ကအမှန်တကယ်စစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်ရေးကအဓိကအကြဆုံးဖြစ်တယ်လို့သုံးသပ်ကြပါတယ်။အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုစကားကိုဦးစားပေးပြောဆိုတဲ့အပေါ်ကြိုဆိုပြီးတော့တိုင်းရင်းသားတွေဘက်ကလည်းစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်ပြီးဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာနိုင်မှုမျှော်လင့်ပါတယ်လို့ကချင်မျိုးသားများအတိုင်းပင်ခံအဖွဲ့ရဲ့အတွင်းရေးမှူးဦးလဘန်ခံအောင်ကပြောပါတယ်။က
ာကွယ်ရေးဦးစီးချုပ်ကလည်းအဲ့လိုမင်းကိုပြောထားတယ်နိုင်ငံတော်တမန်တော်ကြိုးထားစတော့အကုန်လုံးစိတ်တူကိုယ်ပေါ်နဲ့စီလုံးနဲ့လှုပ်ဆောင်သွားမယ်ဆိုလို့ရှိရင်ကောင်းတယ်ပြောသွားမယ်ဆိုလို့ရှိရင်တော့ဒါတိုင်းဒါလည်းနဲ့ကိုင်းခွဲစည်းဒီဒီလိုတွေအားလုံးစီစီလုံးလုံးနဲ့စီမံတဲ့ project ဒီကောင်စီဒီဆောင်မယ်ငင်းချမ်းရေး process ကိုလည်းကောင်းကောင်းမွန်မွန်နဲ့လှုပ်ဆောင်သွားမယ်ဆိုလို့ဆိုလို့ရှိရင်တော့ဒါအတူပြောတဲ့ဒီ main goal ပေါ့နော်အဲအတိုင်းစစ်လာနိုင်မယ်လို့ကျွန်တော်ပြောရတယ်အဲလိုသုံးသပ်ပါခင
်ဗျရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွေ့အမှုဦးဆိုင်ညွန့်လင်းကမြမငင်းချမ်းရေးအလားအလာနဲ့ပတ်သက်လို့သူ့အမြင်ခုလိုပြောပါတယ
်ဒီနှစ်မှာအစိုးရဘိုင်းရောတပ်မတော်ဘိုင်းရောဟိုတော့ငင်းငင်းနဲ့ပတ်သက်လို့တော်တော်လေးကြိုးစားတာရှိပါတယ်။ဒါကြောင့်လည်းပဲ2019ကငင်းငင်းနဲ့ဖြစ်နေဆိုပြီးပြောတာဖြစ်မှာပါ။ဒါဘာဖြစ်ငင်းငင်းကြိုးပမ်းနေလို့ဆိုတော့ဒါကျွန်တော်ကြိုးစားမှာဖြစ်ပါတယ်။ဒီပန်းဆန်းမှာလည်းပဲသူတို့အစ်စ်နိုင်ဆုံးညီနိုင်ဖို့ပေါ့နော်။လုံမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဟိုနှစ်ဖက်စလုံးကပေါ့နော်ဖြစ်နိုင်စွမ်းရှိတဲ့ကိစ္စတွေကိုလုပ်မယ်။ဟိုဖတ်နိုင်သလောက်အကုန်ကျော်ပြီးရမယ်လို့ဆိုတော့ဒီနေ့ဒီနေ့သမားကြီးဦးထင်ကျော်ကမျော်မှန်းတယ်ဒီနေ့ထမှာလည်းပဲဒီလေကောင်းပြည်လေဝမ်းနေပါပဲ
နိုင်ငံတော်တိုင်းပြည်ငါပုတ်ကိုကချင်ကိုရောက်လာတော့ကကိုယ်တိုင်တွေ့ဆုံပြီးတော့ငင်းညာရင်နဲ့ပတ်သက်လို့ကချင်ရဲ့သဘောထားကိုတင်ပြနိုင်ခဲ့တဲ့ဦးလဘန်ခေါင်ကလည်းအရေးကြီးဆုံးကတော့တက်မရောအစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကြားယုံကြည်မှုတည်ဆောက်ပြီးတော့နိုင်ငံရေးဆွေးနွေးမှုတွေစတင်နိုင်မှုကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုထောက်ပြပါရစေ
။တခြားတိုင်းရင်းသားတွေရောကြားတဲ့လူတွေတိုင်းရင်းသားလည်းနဲ့ကိုင်တွေကယုံကြည်မှုရရှိဖို့ဆိုတာအင်မတန်မှဟိုခက်ခဲတယ်ပေါ့နော်။အဲဒါကြောင့်မလို့ဟိုငင်းချမ်းရေး process ကိုကောင်းကောင်းမွန်မွန်နဲ့ကောင်းဖြစ်ပေါ်မယ်။မေတ္တာစေတနာထားယူနော်။ဒီရှင်ရဖြစ်တဲ့ပုံစံမဟုတ်ပဲနဲ့ဒီဝါထားကြီးကြီးထားပြီးမှကျွန်တော်တို့ဆွေးနွေးတိုင်ပြည်နိုင်ငံရေးနီလာရဆွေးနွေးတိုင်ပြည်ပြည်မှာလှုပ်ဆောင်သွားမယ်ဆိုလို့ရှိရင်တော့ဒါဟိုပြခတ်တဲ့ခဲမှုတွေလည်းရဆိုင်လာမယ်ညှိနှိုင်းလာမယ်ကျွန်တော်တို့ကအဲ့လိုအတုံးတက်တယ်မဟုတ်လို့ရှိရင်တော့ဟိုမှာညီချင်းရဲ့ညီလာခံတက်ရောက်တဲ့လူလည်းတက်ရောက်ဖြစ်ချင်ရဖြစ်ကုန်ပြခတ်တဲ့ခဲဆိုတော့ဒီညီချင်းရဲ့ process အောင်မြင်လာဖို့ဆိုတာကတော့ဘယ်လိုပြောမလဲအရန်အလောင်းဝေးလေးတွေလို့ကျွန်တော်တို့အဲ့လိုမြင်တယ်လေ
စစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်မှုကခေါင်းဆောင်တွေကြားမကြာခဏတွေ့ဆုံမှုတွေနဲ့အတူအမြင့်သုံးသက်ချက်ဖလှယ်တာတွေကိုလှုပ်တင်တယ်လို့လည်းဦးဆိုင်ညွန့်လင်းကအကြံပြုပါရဲမကြခင်မှာတော့27ရာစုပင်လုံညီလာခံပြန်လည်စတင်နိုင်မှုရှိပြီး NCA အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေရော NCA အပြည့်ရစာချုပ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမြမငင်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်နိုင်မှုအရေးဆွေးနွေးအဖြေရှာနေကြဆဲလည်းဖြစ်ပါရဲရှင်